ရုရှားငွေရူဘယ်ရဲ့တန်ဖိုးဟာယူကရိန်းစစ်ပွဲစကြတဲ့ကဆိုရင်အနေဆုံးကိုကျသွားတာကြောင့်ဘိုဘန်ကအင်္ဂါနေ့မှာအရေးပေါ်အစည်းအဝေးခေါ်ဆိုထားပါတယ်။ရုရှားဘိုဘန်ကအတိုးနှုန်းကိုပြန်လည်သုံးသပ်ဖို့ခေါ်ဆိုလိုက်တာပါ။ရုရှားရဲ့စစ်အသုံးစရိတ်တွေတက်လာပြီးစွန့်ရနေပတ်သက်တဲ့ပို့ကုန်တွေအပေါ်အနောက်နိုင်ငံတွေကပိတ်ဆို့ရေးယူထားခဲ့ချိန်မှာခုလိုရူဘယ်တန်ဖိုးကကျဆင်းလာတာပါ။တနင်္လာနေ့မှာအမေရိကန်ဒေါ်လာတဒေါ်လာမှာရုရှားရူဘယ်တရာကျော်ဖြစ်သွားတာပါ။နှစ်စကလေးကဆိုရင်တန်မိုးငွေ20ရာခိုင်နှုန်း25ရာခိုင်နှုန်းကျသွားခဲ့တာဖြစ်ပြီး18လအတွင်းမှာအနိုင်ဆုံးကိုရောက်ရှိခဲ့ပါတယ်။ရုရှားဘုံဘက်ရဲ့ချင်ညာချက်ထွက်ခဲ့ပြီးနောက်ရုရှားရူဘယ်ဈေးကမဆိုစလောက်ပြန်တက်သွားခဲ့ပါတယ်။ရုရှားသမ္မတပူတင်ရဲ့စီးပွားရေးအကြံပေးမက်စကင်အိုရက်ရှင်ကတော့နိုင်ငံတော်ပိုင်း tax သတင်းဌာနနဲ့သဘောထားအမြင်ဆောင်းပါးရေးသားရမှာရူဘယ်ဈေးကျဆင်းသွားတာကငွေကြေးဆိုင်ရာမူဝါဒလျော့ရဲလို့ဆိုပြီးသုံးသပ်ပါတယ်။အခုလိုရူဘယ်ဈေးကျတာဟာစီးပွားရေးကိုထိခိုက်စေပြီးတာမန်ပြည်သူတွေရဲ့တကယ်ဝင်ငွေအပေါ်ကိုလည်းတက်ရောက်စေတယ်လို့သူကပြောပါတယ်။ဒါပေမဲ့အခြေအနေကိုတည်ငြိမ်အောင်ထိန်းဖို့ရုရှားဘုံဘက်မှအသုံးပြုလို့ရတဲ့နည်းလမ်းတွေအလုံးလောက်ရှိတယ်လို့ဆိုပါတယ်။အချိန်တိုတွင်းပုံမှန်ပြန်ဖြစ်လာမယ်လို့သူကမျှော်လင့်ထားပါတယ်။ဒါပေမဲ့နိုင်ငံခြားငွေလဲလှယ်မှုကိုဈေးကွက်အတိုင်းအရှင်မျှော်ထားတဲ့မူကိုကျင့်သုံးနေကြောင်းဘဏ်ရဲ့ဒုတိယညွှန်ကြားရေးမှူးအလက်စီဇာဘိုကင်ကတော့သတင်းတောက်တွေကိုတောက်ချန်လေးကပြောခဲ့ပါတယ်။